ရွန်ခဲ့တဲ့အောက်တိုဘာလကကချင်းပြည်နယ်မှာတန်ချိန်200ကျော်ရှိပြီးတန်ဖိုးဒေါ်လာ300ကျော်ရှိနိုင်တဲ့ကျောက်စိမ့်လုံးကြီးတွေ့ရှိတဲ့သတင်းကိုကမ္ဘာစာနယ်ဇင်းတွေမှာဖော်ပြပါတယ်။ဘာကန်ဒေသမှာအစိုးရနဲ့ဖက်ဆက်လုပ်ကိုင်းနေတဲ့ရတနာတောင်တန်းကျောင်းမြက်ကုမ္ပဏီရဲ့လုတ်ကွက်မှာတွေ့ရှိတာကြောင့်တိုင်းပြည်အတွက်အကျိုးရှိမယ်လို့ကချင်းပြည်နယ်ဝန်ကြီးချုပ်ကဆိုပါတယ်။ဒါပေမဲ့ကျောက်စိမ့်ကိုနိုင်ငံတော်လျှို့ဝှက်ချက်လှုပ်ထားလို့တိုင်းပြည်အကျိုးမခံစားရကြောင်း2015အောက်တိုဘာထုတ် Global Witness အဖွဲ့ရဲ့128မျက်နှာအစီရင်ခံစာမှာအသေးစိတ်ဖော်ပြထားပါတယ်။တိုင်းပြည်မှာပြုပြင်ပြောင်းလဲရေးလုပ်နေပါတယ်လို့ဦးသိန်းစင်အစိုးရကကြွေးကြော်နေပေမဲ့မပြောင်းလဲနိုင်တာကတော့ကျောက်စိမ့်လုပ်ငန်းဖြစ်ပါတယ်။2014တနှစ်တည်းမှာတင်ကျောက်စိမ့်ဝင်ငွေဒေါ်လာသန်း3000ကျော်ရှိနိုင်တယ်လို့ခန့်မှန်းတာမှုတိုင်းပြည်အသင်းထုတ်လုပ်မှုရဲ့တဝက်နီးပါးရှိနေပါတယ်။ဒီလောက်များတဲ့ဒေါ်လာတွေကိုအများဆုံးအချိုးအမျှခန်းစားရသူတွေထဲမှာဦးသန်းရွှေမိသားစုကရှေ့ဆုံးကပါဝင်ပါတယ်။ဦးသန်းရွှေရဲ့မြေးကမန်ယူဘောလုံးတင်းကိုဒေါ်လာ3000နဲ့ဝယ်ဖို့ကြံစည်တဲ့သတင်းဟာကျန်းသာမှုပမာဏကိုပြသနေပါတယ
်။ဦးသန်းရွှေနိုင်ငံရေးမလုပ်တော့ပေမဲ့ဇနီးတဲ့ဒေါ်ကြိုင်ကြိုင်ဟာကျောင်းမြတ်လုပ်ငန်းမှာတက်ကြွစွာပါဝင်နေစေဖြစ်တယ်လို့ဆိုပါတယ်။ဦးသန်းရွှေမိသားစုပိုင်ကျောက်စိမ့်ကုမ္ပဏီတွေကိုကျိုင်အင်တာနက်ရှင်နယ်လို့ခေါ်ပါတယ်။ဦးသန်းရွှေရဲ့သားတွေဖြစ်တဲ့ကျိုင်ဆန်းရွှေနဲ့ထွန်းနိုင်ရွှေတို့ဟာကျိုင်အင်တာနက်ရှင်နယ်အုပ်စုနဲ့မြမနိုင်အုပ်စုကိုဦးဆောင်ပြီးဖားကန့်မှာကြောက်စိမ့်လုတ်ွက်6ခုရထားပါတယ်။သူတို့ရဲ့လက်အောက်ခံကျွဲဝါဆုံးဆိုတဲ့ကုမ္ပဏီကိုတော့ Richest Gems ဆိုတဲ့အင်္ဂလိပ်အမည်နဲ့မှတ်ပုံတင်ထားပြီးကြောက်စိမ့်လုတ်ွက်3ခုရထားပါတယ်။ဦးသန်းရွှေမိသားစုရဲ့လုတ်ွက်6ခုမှာစက်အင်အား3ပြီးစစ်တပ်အဆောက်အအုံနဲ့ဒူတော်မှုပတ်ဝန်းကျင်ပျက်စီးတာများပါတယ်။ဦးသန်းရွှေမိသားစုလုပ်ငန်းနဲ့တရုတ်တို့ဆက်သွယ်ပုံကတော့မရှင်းဘူးလို့ဆိုပါတယ်။
ဦးသားရွှေမိသားစုရဲ့ကြောက်စိမ့်လွတ်ွက်တွေမှာတရုတ်တွေလောက်တာများတယ်လို့လည်းပြောကြပါတယ်။ကျိုင်အုပ်စုနဲ့နိုင်အုပ်စုရဲ့လက်အောက်ခံကုမ္ပဏီတွေဟာဝတ်တပ်ဖွဲ့နဲ့ဝတ်ပြည်သူစည်းပါတီရဲ့လက်အောက်ခံကုမ္ပဏီတွေနဲ့လက်တွဲလုပ်ကင်ကြတယ်လို့ဆိုပါတယ်။ဦးသားရွှေမိသားစုပိုင်ကျွဲဝါဆုံးကုမ္ပဏီနဲ့ဝတ်ပိုင်တက်ခမ်းကုမ္ပဏီတို့ရဲ့ညွှန်ကြားရေးမှူးဟာဝတ်ကောင်းဆောင်ပေါ့ယူဆိုင်ရဲ့သမဲအိုက်ဟော်ဆိုသူဖြစ်ပါတယ်။အစိုးရကသာအရဆိုရင်ဦးသားချွေမိသားစုမှာဒေါ်လာသန်းပေါင်းတောင်းချီပြီးရှိနေမယ်လို့ကမှန်းရပါတယ်။လွန်ခဲ့တဲ့ဩဂုတ်လကတရုတ်ကိုယ်စားလှယ်အဖွဲ့နေပြည်တော်ရောက်လာစဉ်ဦးသားချွေကိုတွားတွေ့တာကိုကြည့်ရင်တရုတ်နဲ့ဆက်သွယ်မှုကိုကမှန်းနိုင်ပါတယ်။မြမအရေးကိုတရုတ်ကအတွင်းသည့်ဖြစ်နေပုံရပါတယ
်။ကချင်ပြည်နယ်တိုင်းမှုဟောင်းနဲ့ကြီးလက်ဖွံ့ဖြိုးရေးဝန်ကြီးဟောင်းဦးအောင်မြင့်ကျန်းဖွန့်ပါတီအတွင်းရေးမှူးဟောင်းဗိုလ်ချုပ်ဟောင်းမုံဦးမောင်သိန်းလူမှုဝန်ထမ်းဒုဝန်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဖုံးစွေနဲ့ဤပညာဒုဝန်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဝင်းတန်းတို့ကိုလည်းကြောက်စိမ့်ကြောင့်တထိတ်ဖြစ်လာသူတွေအဖြစ်ဖော်ပြထားပါတယ်။အင်္ဂလိပ်ဗိုလ်ချုပ်ဝင်းဂိတ်အမည်ကိုသုံးပြီးမြန်မာဝင်းဂိတ်ကြောက်မြက်ကုမ္ပဏီကိုဦးအောင်မြင့်ကတည်ထောင်ပါတယ်။ဝင်းဂိတ်ကုမ္ပဏီဟာစစ်တပ်ပိုင်ကုမ္ပဏီနဲ့လက်တွဲလုပ်ကိုင်ပါတယ်။ဗိုလ်ချုပ်ဟောင်းဦးမမောင်သိမ့်မိသားစုဟာဖားကန့်မှာမြက်ရမုံနဲ့မျိုးနွယ်ကြောက်စိမ့်လုပ်ွက်ကိုပိုင်ဆိုင်ပါတယ်။2015 AB မှာမြက်ရမုံမှာမြေပြူလို့ဒေသခံ90လောက်တည်ဆုံသွားပါတယ်ဒေါ်လာတန်းထောင်ချီပြီးချမ်းသာသူတွေဖြစ်ပါတယ
်ဒုဝင်ကြီးဟောင်းဘုံမှုချုပ်ဟောင်းဦးဖုံးစွေဟာရွှေအင်းဝကြောင်းမြက်ကုမ္ပဏီကိုပိုင်ပြီးဘုံမှုချုပ်ဟောင်းဝင်းတန်းကတော့မြန်မာ Imperial Jade ကုမ္ပဏီကိုပိုင်ဆိုင်ပါတယ်စစ်တပ်ပိုင်မြန်မာစီးပွားရေးဦးပိုင် Limited နဲ့မြန်မာစီးပွားရေး Corporation တို့မှလည်းကြောက်စိမ့်လက်ကွက်တွေရှိပြီးနှစ်စဉ်ဒေါ်လာတန်းရာနဲ့ချီပြီးဝင်နေပါတယ်ခရိုနီတွေထဲမှာထွန်းမြင့်နိုင်ရဲ့အေရှားဝေါ်နဲ့တေဇာရဲ့ထူးအုပ်စုဟာတင်ရှားပါတယ်။ကျောက်စိမ့်ကုမ္ပဏီ12ခုပိုင်နဲ့ Ever Winner အုပ်စုကိုတော့လူသိနေပေမဲ့ကမ္ဘောဇာဦးအောင်ကိုဝင်းနဲ့ Skynet ဦးကျော်ဝင်းတို့နဲ့ဆက်နေတယ်လို့ဆိုပါတယ်။ဝါပြည်နယ်ကမွေးရည်ရာဇာဝေဆူချန်ဟာလည်းကျောက်စိမ့်ကုမ္ပဏီ9ခုပိုင်သူဖြစ်ပါတယ်။ကချင်ပြည်နယ်လက်နက်ကင်ပဋိပက္ခဟာကျောက်စိမ့်လုပ်ငန်းနဲ့ဆက်ဆက်နေပါတယ်။KIA KIO အတွက်ကြောက်စိမ့်ဟာအဓိကဝင်ငွေဖြစ်ပါလေ။ကြောက်စိမ့်ငွေကိုကချင်ဘက်ကရောအစိုးရတပ်ဘက်ကရောလိုလားကြပါလေ။ငင်းချင်ရရသွားရင်ကြောက်စိမ့်တွင်းပိုင်းနဲ့စစ်ဘုံမိသားစုတွေနဲ့ကုမ္ပဏီတွေလက်ထိတ်သွားနိုင်ပါလေ။ဒါကြောင့်ငင်းချင်ရဆွေးနွေးပွဲလုပ်မယ်ဆိုရင်ကြောက်စိမ့်နဲ့အခြားသင်္ဟာဇာတဝေခွဲရေးကိုအလေးပေးတဲ့ကြောင်း Global Witness ကတင်ပြထားပါလေခင်ဗျာ။